Welcome to the Voice of America in Burmese.
Mingla menne khima shin. Washington myo raw VOA American tan ga ni 2015 ku ni me la 17 ye tanin la ni ne ne khin a season rwe ko myama sanaw chain menne 6 nai ga ni 9 nai thi line to meter 2432 ne 49 ru ga ni dai yai thau lin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့လူခွင့်ရေးချန်ပီယံလို့သတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂကဒီကနေ့ပြန်လည်သုံးသပ်ဖို့ရှိနေပါတယ်ကဘာအနက်ကအကြမ်းဖက်ချင်းချောက်မှုတွေဟာအဆင့်အစ်တစ်ခုကိုရောက်လာပြီလို့အမေရိကန်ဝန်ကြီးကပြောလိုက်ပါတယ်ဆော်ဒီအာရေဗျရဲ့အပြစ်ခရယာစိတ်အဆိုပြုချက်ကိုယမင်နိုင်ငံကဟူတီသဘုံတွေကလက်ခံလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုစံမိုဝင်နဲ့အတူတင်ပြပေးပါမယ
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာဒီမိုကရေစီပညာရေးစနစ်ထွန်းကားရေးအမေရိကန်ရောက်မြန်မာပညာတတ်တွေပါဝင်ကူညီကြဖို့ NNER ကတိုက်တွန်းပြောဆိုလိုက်ပါတယ
်အရေးပါမှုကတော့ကျွန်တော်တို့ပြည်ပရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေကမြန်မာနိုင်ငံရဲ့ပညာရေးပြုခင်ပြောင်းလဲမှုမှာပါဝင်ကူညီဖို့ပေါ့ဒီမိုစီနီလန်းကြတဲ့ပညာရေးတွေကိုလက်တွေ့
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ NNER ကိုယ်စားလှယ်ဒေါက်တာသိန်းတွင်ပြောသွားတာပါတရင်အစီအစဉ်အပြည့်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းနဲ့အတူအပတ်စဉ်ခဏတွေကိုထုတ်လင်းဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆက်မိုးဝေတို့ကပြောပြပါအောင်ရှင
်လူခွင့်ရေးချန်ပီယံလို့ကိုကိုကိုတတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးအခြေအနေကိုကုလသမဂ္ဂကဒီကနေ့တနင်္လာနေ့မှာပြန်လည်သုံးသပ်ဖို့ရှိနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနင်္ဂနွေချင်းစီအပေါ်လင်းနှစ်တစ်ကြိမ်ပြုလုပ်တဲ့ Universal Periodic Review နိုင်ငံအလိုက်လူခွင့်ရေးအခြေအနေတွေကိုပုံမှန်သုံးသပ်မှုကိုအမေရိကန်ပြည်ထောင်စုအနေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။မကြာတခင်ကာလတွေအတွင်းဖြစ်သွားခဲ့တဲ့လက်နက်မဲ့ African American လို့ခေါ်တဲ့ American လူမဲတွေအပေါ်ရဲတပ်ဖွဲ့ကတပ်ဖြတ်ခဲ့မှုအပါအဝင်အမေရိကန်နိုင်ငံနဲ့လူခွင့်ရေးအခြေအနေတွေကိုဂျနီဗာမြို့မှာပြင်းပြင်းထန်ထန်မေးခွန်းထုတ်ခံရမှာဖြစ်ပါတယ်။နှစ်ချီလာမြားတိုက်ပိတ်ဖမ်းဆီးထားမှုနဲ့တေးတံအပြစ်ပေးတဲ့စနစ်ဆက်လက်တည်ရှိနေသေးတဲ့ကိစ္စတွေအပါအဝင်အမေရိကန်နိုင်ငံနဲ့တရားမဝင်ဝင်ရောက်နေထိုင်သူကလေးတွေနဲ့တခြားသူတွေအများအပြားကိုဖမ်းဆီးထိန်းသိမ်းထားတာထောင်နေရဲ့အခြေအနေစတဲ့အကြောင်းအရာတွေလည်းဆွေးနွေးမှုအတွင်ပါဝင်နိုင်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နိုင်ငံသားအများစုကိုစောင့်ကြည့်ထောက်လှမ်းတဲ့အစိုးရရဲ့အစီအစဉ်ဟာလည်းဆွေးနွေးမှုအတွင်မလွဲမရှောင်သာပါဝင်လာနိုင်တဲ့အကြောင်းအရာဖြစ်လာနိုင်ပါတယ်။အဲ့ဒီစောင့်ကြည့်ထောက်လှမ်းမှုကိုခွင့်ပြုထားတဲ့အစိုးရရဲ့မျိုးချစ်ဥပဒေဟာလည်းဇွန်လ၁ရက်နေ့မှာတက်တန်းကုံဆုံးတော့မှာဖြစ်တဲ့အတွက်လွတ်တော်အတွင်းဒီကိစ္စကိုဆွေးနွေးကြဖို့ရှိနေပါတယ
်။ကမ္ဘာအနှံ့ကအကြမ်းဖက်ချင်းချောက်မှုတွေကအဆင့်အစ်တစ်ခုကိုရောက်လာနေပြီလို့တုံ့သက်ချက်တွေရအစွန်းရောက်အစ္စလာမစ်တွေဟာသူတို့ရဲ့ရည်ရွယ်ချက်တွေအထမြတ်ဖို့အတွက်တကူတော်တိုက်ခိုက်ရေးသမားတွေကိုအောင်အောင်မြင်မြင်တွေးဆောင်စီရင်နိုင်နေပြီလို့အမေရိကန်ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ဂျွန်ဆန်ကတနင်္ဂနွေနေ့မှာသတိပေးပြောဆိုလိုက်ပါတယ်အဲစစ်သွေးကြောင့်အုပ်စုတွေရဲ့လုံဆောင်နိုင်စွာဟာအရှိအလဲပိုင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေတာမကအဲ့ဒီရဲ့နောက်ွယ်အထိပြန့်နှံ့နေပြီလို့ဂျွန်ဆန်က ABC သတင်းဌာနနဲ့တွေးဆောင်ကမ်းမှာပြောဆိုလိုက်ကြပါကျွန်တော်တို့ဟာလုံးဝခြားနားတဲ့ပတ်ဝန်းကျင်အသစ်တစ်ခုမှရောက်နေပါပြီ။ဘာကြောင့်လဲဆိုတော့ IS တွေဟာလူမှုမီဒီယာတွေအင်တာနက်တွေကနေထိတိရဲရောက်သုံးစွဲနေကြပြီဖြစ်ပြီးတော့ဒါဟာအမိမြေကိုပါလက်လန်းနာလာနိုင်တဲ့သဘောရှိတယ်လို့ Mr. Johnson ကပြောပါတယ်။အခုဆိုရင်ကမ္ဘာအနှံ့အကြမ်းဖက်ချင်းချောက်မှုနီးစနစ်အသစ်တဲကိုကျွန်တော်တို့ရောက်ရှိနေပါပြီ။ဒါကိုတော့တိုက်ခိုက်ရေးသမားတယောက်ဟာအချိန်မရွေးတိုက်ခိုက်နိုင်ပါတယ်လို့သူကပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်သူလူထုတွေပါဝင်ဆင်နွှဲတဲ့ပွဲလမ်းတွေကိုမတက်ရောက်ဖဲမနေကြဘူးသူကပြောခဲ့သလိုအမြင်တော့နိုးကြပြီးတော့သတိရှိနေကြပါလို့အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းက FBI ညွှန်ကြားရေးမှူး James Comey က IS စစ်သွေးကြော်တွေဟာဝါရဖြန့်လှုပ်ဆောင်မှုအနေနဲ့ uniform ဝတ်စစ်တီတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်နိုင်တယ်လို့အာနာဘင်နေဘက်ကစိုးရိမ်မှုတွေရှိနေကြောင်းပြောဆိုပါတယ်အမေရိကန်ပြည်ထောင်စုအတွင်းယာကနန်းဒါမှမဟုတ်ရင်ထောင်ကနန်းလောက်ရှိတဲ့သူတွေစီကိုဂျီဟတ်ဘာသာရေးအစွန်းရောက်ထံကနေပြီးတော့စီယုံတင်းတွင်းနဲ့အကြောင်းကြားစာတွေရောက်လာခဲ့တယ်လို့လည်းသူကပြောဆိုလိုက်ပါတယ်အခုချိန်မှာအမေရိကန်စစ်တပ်ဟာတိုင်းပြည်အတွင်းနဲ့သူ့ရဲ့အခြေစပ်စစ်အခြေချစခန်းတွေကိုလုံခြုံရေးတိုးမြှင့်ချထားလိုက်ပြီဖြစ်ပါတယ
်ယမန်နိုင်ငံမှာလူသားချင်းစာနာမှုလုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်ဆော်ဒီအာရေဗျနိုင်ငံကအဆိုပြုထားတဲ့၅ရက်ကြာအပြစ်ခတ်ရဆေးသဘောတူညီချက်ကိုဟူတီသဘုံအဖွဲ့ကလက်ခံလိုက်ပါတယ်။အဲ့ဒီအပြစ်ရရေးသဘောတူညီချက်ဟာအင်္ဂါနေ့မှာစတင်အကျုံးဝင်မှာဖြစ်ပါတယ်။မြို့တော်ဆန်းနာမှာရှိတဲ့တမရဟောင်းအလီအဗ်ဒူလာဆာလေးရဲ့နေအိမ်ကို Sorry Usong and your mom of Puetali in Niga, Bonje Taka be Naiva in Jamabe, Huti Puega, Tinning Lunima, the Botini Jacu, Jinala da Pipare, Taka de Chinga, Tamara Hans Sali in Ne, Ama Shimene, Wulu Yonjia be a Pier Siri Shima, Tu Yanere Bongo, Naba Yomi than Yaga Piata Gabare, Huti the Bone Bo, Sorry Usong and your mom of Puega, Lejon Takamuri Pilo Nere, Yiminangama, Pika Yasebo to American Ness, Sorry Doga, Pigger at Rimba to my Jinala da Pipare.
ยิมินနိုင်ငံမြောက်ပိုင်းသားတွေဖြစ်တဲ့ဟူတီသဘုံအဖွဲ့ဟာတိုင်းပြည်အတွင်းကနေရာအချို့ကိုပြီးခဲ့တဲ့လအနည်းငယ်အတွင်းမှာသင်ပိုက်ထားလိုက်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်အောင်အပြစ်ခတ်ရက်စရေးသဘောတူညီမှုကိုလိုက်နာအောင်ရုရှားလှူလာတဲ့ခွဲထွက်ရေးသဘုံတွေကိုပုံမှုတိုက်တွန်းပေးဖို့အတွက်ဂျာမနီဝန်ကြီးချုပ်အင အခုလိုပြောဆိုလိုက်တာပါဂျာမနီဝန်ကြီးချုပ်ဟာဒုတိယကမ္ဘာစစ်တွင်းကတည်ဆုံးခဲ့ကြတဲ့ရုရှားစစ်သည်တော်တွေကိုဂုဏ်ပြုဖို့အတွက်မော်စကိုကိုရောက်ရှိနေတာပါသူမဟာနာဇီဂျာမနီတွေလက်နက်ချတဲ့နှစ်ပေါင်း80ပြည့်အခမ်းအနားကိုတွားရောက်တက်တဲ့တူတီတော်ဥရောပကထင်ရှားတဲ့ခေါင်းဆောင်လည်းဖြစ်ပါတယ
်ယူအေဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံအကြားကတင်းမာနေမှုတွေရပ်ဆိုင်းပြီးတန်တမာရေးဆက်ဆံမှုတွေပြန်ဆနိုင်ဖို့ပေါ်ယဟမင်းကြီးဖရန်စစ်ကကြားဝင်ဆောင်ရွက်ပေးခဲ့တာကိုကိုရိုင်းကျေးဇူးတင်စကားပြောကြားဖို့အတွက်ကျူဘာသမ္မတရာဦးကက်စတိုဟာတနင်္ဂနွေနေ့ကဗာတီကန်နန်းတော်ကိုရောက်သွားခဲ့ပါတယ်။အာဂျင်တီးနားနိုင်ငံဘွားပေါ်ယဟမင်းကြီးဖရန်စစ်နဲ့ကျူဘာနိုင်ငံခေါင်းဆောင်တို့ရဲ့တနာရီလောက်ကြာတွေ့ဆုံမှုအတွင်းသူတို့နှစ်ဦးစလုံးရဲ့မိခင်ဘာသာစကားဖြစ်တဲ့စပိန်စကားနဲ့ပြောဆိုခဲ့ကြပါတယ်။ကမ္ဘာ့ရိုမန်ကက်သလစ်ဘာသာရေးခေါင်းဆောင်ပေါ်ယဟမင်းကြီးဖရန်စစ်ဟာကျူဘာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကြားလျှို့ဝှက်စစ်ဆေးညှိနှိုင်းမှုတွေမှာအဓိကအခန့်ကဏ္ဍကပါဝင်ခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကတဆင့်မနစ်ဒီဇင်ဘာလမှာနှစ်နိုင်ငံမျိုးတော်တွေမှာတန်ယုံနေပြန်ဖွင့်ဖို့နဲ့စီးပွားရေးအဆက်အသွယ်တွေပုံမတိုးချက်ဆောင်ရွက်ဖို့အထိခြေလှမ်းသစ်တွေကိုလှမ်းနိုင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့ကျူဘာနိုင်ငံစစ်ဆေးမှုတွေအတွက်ကိုယ်စားလှယ်တွေကိုအင်ရှင်အဖြစ်လက်ခံပြီးစစ်ဆေးမှုတွေမှာကိုယ်တိုင်ပါဝင်ပြီးပထမဆုံးဆောင်ရွက်ခဲ့သူဟာအမေရိကန်နိုင်ငံကလာတဲ့ပေါ်ယဟမင်းကြီးဖရန်စစ်ဖြစ်ပါတယ်လို့ဗာတီကန်ကချီးမွမ်းပြောဆိုပါတယ်
။အရှိတောင်အာရှဒေသမှာသဘာဝဘေးဒဏ်ကြုံတွေ့ခံရဆုံးနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံရဲ့မြောက်ဖက်ချမ်းကိုအခုနှစ်အတွင်းမှာအပြင်းထန်ဆုံးနူးလေမုန်တိုင်းတက်ခတ်သွားပြီးတဲ့နောက်အခုဆိုရင်မုန်တိုင်းဟာဂျပန်နိုင်ငံဘက်ကိုဥတီပြီးတော့ရွေ့ရှားနေပါတယ်။တနင်္ဂနွေနေ့မနေ့မှာတနာယီကို136မိုင်နှုန်းနဲ့တိုက်ခတ်နေတဲ့မုန်တိုင်းဟာလေရောမိုးပါတိုက်ခတ်ခဲ့ပြီးတော့ကန်ယူတန်းဒေသမှာ2မီတာလောက်မြင့်တဲ့လှိုင်းလုံးကြီးတွေတက်ခဲ့ပြီးလူပေါင်း 2,000 ကျော်လောက်ဟာအိုးအိမ်တွေကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြပါတယ်။ဒီမုန်တိုင်းကြောင့်ရေတွေရှမ်းနိုင်တယ်မြေပြိုမှုတွေဖြစ်ပွားနိုင်တယ်ဆိုပြီးတော့ဆူနာမီဖြစ်ပွားခြင်းကထုတ်ခဲ့တဲ့သတိပေးချက်မျိုးထုတ်ပြန်ခဲ့ပါတယ်
။အချိန်ခါမဟုတ်ထူးခြားတဲ့ဆောင်းရာသီနေမုန်တိုင်းနဲ့နွေဦးရာသီမုန်တိုင်းတွေတနင်္ဂနွေနေ့ကတပြိုင်တည်းဖြစ်ပေါ်ခဲ့တဲ့တံကိုအမေရိကန်ပြည်ထောင်စုတောင်ဒါကိုတာပြည်နယ်ကဒေသခံတွေအသီးသီးခန်းစားနေကြပါတယ်။ပြည်နယ်ရဲ့အရှေ့ပိုင်းဒဲလ်မွန်မြို့မှာတနင်္ဂနွေနေ့အစောပိုင်းကလေဆင်နှာမောင်းတိုက်ခတ်သွားခဲ့တဲ့အတွက်အိမ်နဲ့တခြားအဆောက်အဦအများအပြားပျက်စီးသွားခဲ့ပါတယ်။အ ਨੇ စုံလူ3ဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။ပြည်နယ်ရဲ့တခြားဆန့်ကျင်ဘက်အချမ်းမှာတော့လေဆင်နှာမောင်းမဟုတ်ပဲနှစ်မုန်တိုင်းကျခဲ့ပါတယ်။နှစ်မုန်တိုင်းကျမဲ့အရေးပေါ်သတိပေးချက်တွေပြည်နယ်အနောက်ဘက်ချမ်းမှာတနင်္ဂနွေနေ့ကထုတ်ပြန်ထားရပြီးနေမကူခင်မှာနှင်းတုနပင်နီးပါးကြမယ်လို့ခန့်မှန်းထားပါတယ်။ဒီနှင်းမုန်တိုင်းတစ်ခုတည်းကြောင့်ပဲရော်ကီတောင်တန်းဒေသတွေမှာတနင်္ဂနွေနေ့ကနှင်းနေကြခဲ့တယ်လို့အမေရိကန်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးတက်မုန်တိုင်းတွေနဲ့လေဆင်နှာမောင်းတွေတိုက်ခတ်ခဲ့တဲ့အတွက်ဒေသခံတွေတန်းနဲ့ချီပြီးဒုက္ခရောက်ခဲ့ပါတယ်။ဒီတော့တွင်အတ္လန်တိတ်သမုဒ္ဒရာတစ်လျှောက်ကတောင်ကာရိုလိုင်းနားပြည်နယ်မာရယ်ဘီချ်မာဒယ်အပန်းဖြေကမ်းခြေကိုအချင်းခါမို့မုတ်တုံမုန်တိုင်းတနင်္ဂနွေနေ့ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါ American ပြည်ထောင်စုမှာပညာသင်တက်မြောက်လာတဲ့မြန်မာလူမျိုးတွေအနေနဲ့မြန်မာနိုင်ငံရေးပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာပါဝင်ကူညီပေးနိုင်ရေး NNER ကိုဦးဆောင်နေတဲ့ဒေါက်တာသိန်းတွင်ကသူ့ရဲ့ American ခီးစဉ်တွင်မှာ CEO ဟောပြောနေပါတယ် ဆယ်ရကြာခီးစဉ်ဖြင့်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုဦးဆောင်နေသူဒေါက်တာသိန်းလွင်ကသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ
်ဒီမှာလာတဲ့အကြောင်းကတော့ကျွန်တော်တို့အမေရိကန်နိုင်ငံမှာရှိတဲ့ဟိုမြန်မာနိုင်ငံသားတွေလေသူတို့ကဟိုအကြောင်းသားတွေရဲ့ပညာရေးလှုပ်ရှားမှုကိုသူတို့ထောက်ခံကြတယ်ဒီအကြောင်းသားတွေဘက်ကစာနာတယ်အဲ့တော့ဒီမှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ပညာရေးပြည်ဝင်ပြောင်းလဲမှုတွေဆောင်ရွက်တဲ့လုပ်ငန်းတွေအခက်အခဲတွေပြင်ပြပြီးတော့အကြံဉာဏ်တွေယူရှင်လုပ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေကအမေရိကန်မှာရောက်နေတယ်အမေရိကန်တက်သူတွေမှာတက်ရောက်ပြီးတော့ပညာသင်ပွဲတွေပါတယ်ရနေကြတော့ဒီဘက်ကနည်းပညာတွေရထားတယ်လေဆိုတော့သူတို့ရဲ့နည်းပညာတွေကကျွန်တော်တို့နိုင်ငံပညာရေးပြည်ဝင်ပြောင်းလဲမှုမှာပြန်လဲအသုံးပြုနိုင်ဖို့ပေါ့အဲ့ဒါတွေကျွန်တော်တိုင်ပင်နေတာပ
ါဆရာအနေနဲ့ဒီခီးစဉ်ကနေပြီးတော့အမျိုးသားပညာရေးဥပဒေပြင်ဆင်မှာဘလောက်ထိအရေးပါမလဲလို့ယူဆထားတယ်ရှင
်။အရေးပါမှုကတော့ကျွန်တော်တို့ပြည်ပရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေကမြန်မာနိုင်ငံရဲ့ပညာရေးပြည်ပြင်ပြောင်းလဲမှုမှာပါဝင်ကူညီဖို့ပေါ့။ဒီမိုစီနီလန်းကြတဲ့ပညာရေးတွေကိုလက်တွေ့ဒီမှာလေ့လာတည်ယူနေတဲ့သူတွေကိုယ်တိုင်ပါဝင်ဆောင်ရွက်ပေးဖို့ပေါ့။အဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ဒီစီးစဉ်ကအကျိုးရှိပါတယ်။နယူးယောက်မှာတော့ဒီဆရာကြီးမောင်ဆန်းကြီးတို့ဒေါက်တာမီမီနိုတွေလည်းတွေ့တယ်။နယူးယောက်မှာနေထိုင်တဲ့ဗမာတိုင်ဝမ်နဲ့လည်းတွေ့ပါတယ်။အဲ့တော့ကျွန်တော်တို့ထိုက်ခဲတွေတင်ပြတော့သူတို့မရှင်းတဲ့အချက်လက်တွေမေးတယ်။တော့သူတို့ဘက်ကကျောင်းသားတွေကိုအားပေးတယ်ဘယ်လိုကူညီရမလဲပေါ့ကူညီနိုင်မဲ့နေလမ်းတွေလည်းပြောပါတယ်တွေ့ခဲ့တယ်။နောက်အော်ဘာနီခေါ်တဲ့ဒီနယူးယောက်ပြည်နယ်တွေကမြို့တစ်မြို့မှာလည်းကျွန်တော်အရိယာဗမာပြည်နယ်တွေ့ဆုံခဲ့တယ်။ဒီနေ့ဘာဖဲလိုကတော့ဒီနေ့အားတဲ့လူတွေပေါ့ဒါကလာပြီးတော့ကျွန်တော်တို့ရှင်းပြတယ်။အခုရှင်းပြနေတော့မှပဲခင်ဗျာ
။အခုလို့ဒေါက်တာသိန်းလွင်နဲ့တွေ့ဆုံပွဲကနေမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပညာရေးစနစ်အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေအနေနဲ့ဘလို့ကူညီဆောင်ရွက်တင်တယ်လဲဆိုတော့နီလန်းတွေတွေ့မြင်လာခဲ့တယ်လို့မနေ့ကတွေ့ဆုံပွဲကျင်းပတဲ့ဘာဖလိုမြို့ကကိုမင်းနိုင်ကပြောပါတယ
်အများကြီးအကျိုးရှိတယ်ကျွန်တော်တို့အပေါ်ရန်သိထားပြီးတော့တရင်းနေမှာမီဒီယာတွေမှာဖတ်ရတော့သိထားရတာတကယ်ကိုဥဆုံးကော်မတီတရားရဲ့ပြောပြတဲ့အချက်တွေကိုကျွန်တော်တို့နားထောင်လိုက်ခြင်းအဖြစ်အများကြီးပြပြသိထားကြတယ်ပို့သိလိုက်ရတယ်ပို့ပြီးတော့လေးလေးနက်နက်နဲ့အဲ့ဒီအနာဂတ်ယူဇက်တိတဲ့ပညာရေးသူပြင်ပြောင်းလဲမှုမဖြစ်မနေဘူးလောက်ကိုလောက်ရမယ်ဆိုတဲ့အချက်ကြီးကျွန်တော်တို့ပို့ပြီးပြလိုက်ရတယ်။နောက်တစ်ချက်ကဆရာပြောသွားတဲ့အချက်တွေကိုခြေခံပြီးတော့ကျွန်တော်တို့တွေလည်းပဲတတ်နိုင်တဲ့ဘက်ကတတ်နိုင်စွမ်းတဲ့ဘက်ကနေမျိုးပေါင်းစုံနဲ့ဝိုင်းဝန်းစူးစမ်းကြရမယ်ဆိုတဲ့အသိတွေကျွန်တော်တို့ရလိုက်တယ
်။ဒေါက်တာသိန်းလွင်ဟာမကြခင်ရပိုင်းတွင်ဝါရှင်တန်ဒီစီမြို့တော်မှာလည်းမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပညာရှင်တွေစုစည်းဖွဲ့စည်းထားတဲ့ NNER ကကျောင်းသားတွေကိုဤပညာပိုင်းဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကအစီအစဉ်တွေကိုဆက်လက်နားဆင်နေတာပါရှင်။မြန်မာနိုင်ငံကားလို့ဆိုတဲ့ Rohingya Muslim 900လောက်တင်ဆောင်ထားတဲ့လှေတွေ Indonesia နိုင်ငံအနောက်ဘက်ကမ်းခြေကိုစိုက်ကပ်ခဲ့ပါတယ်။ဒီ AP သတင်းဌာနရဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်။
အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုဆက်ကပ်လာတဲ့လေတွေပေါ်မှာပါလာသူအများစုဟာရိုဟင်ဂျာတွေဖြစ်ပေမဲ့ကျန်တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ IOM နိုင်ငံကရွှေပြောင်းနေထိုင်သူများအဖွဲ့ကလက်ထောက်အကြီးအကဲ Steve Hamilton ကပြောပါတယ်။အဲ့ဒီရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအချေဒေတာလုတ်ဆူမာဝေးမှာရှိတဲ့မတန်ပူတန်ဗလီကျောင်းမှာအစားအစာတွေနဲ့အနေထိုင်စရာတွေပေးထားတယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာအလုတ်ကန်ရှာဖွေဖို့ထွက်လာတဲ့အဲ့ဒီရိုဟင်ဂျာ900လောက်ဟာပင်လယ်ပြင်ထဲမှာနှစ်လနီးပါးလောက်ကြာခဲ့တယ်လို့လေပေါ်မှာပါလာသူတွေကတူဦးဖြစ်သူမိုဟာမက်ဂျွန်နက်ဆိုသူက AP သတင်းဌာနကမေးတာကိုမလေးဘာသာစကားနဲ့ပြန်လည်ဖြေကြားခဲ့ပါတယ်။သူတို့အနေနဲ့ပင်လယ်ပြင်ထဲမှာနှစ်လလောက်ကြာခဲ့တဲ့အကြောင်းလေတစ်စီးမှာလူ100လောက်ပါဝင်ပြီးစုစုပေါင်းလေ3စီးရှိကြောင်းအားလုံးပေါင်းလိုက်ရင်တော့900ပတ်ဝန်းကျင်လောက်ရှိမယ်လို့သူအနေနဲ့ထင်ကြောင်းသူတို့ဟာမလေးရှားနိုင်ငံမှာအလုပ်လုပ်ဖို့အတွက်ထွက်ပြေးလာကြခြင်းဖြစ်ကြောင်းမိုဟာမက်ဂျွန်နက်ကမလေးလိုဖြေသွားတာဖြစ်ပါတယ်။ရိုဟင်ဂျာတိုင်းရင်းသားတည်ရှိမှုကိုလက်ခံထားခြင်းမရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ကျူးကျော်ဝင်ရောက်သူဘင်္ဂါလီတွေအဖြစ်အစိုးရနဲ့ဒေသခံတွေကမြင်ထားကြတာဖြစ်ပါတယ်။ရိုဟင်ဂျာတွေမလေးရှားနိုင်ငံဘက်ကိုအခုလိုရေကြောင်းကနေသွားနိုင်ဖို့အတွက်ထိုင်းနိုင်ငံမှာရှိနေတဲ့လူမောင်ခိုးပွဲစားတွေကလုပ်ပေးနေတာဖြစ်ပါတယ်။ဒါကြောင့်လဲထိုင်းနိုင်ငံကလူကုန်ကူးမှုပပျောက်ရေးကိုအခုရပိုင်းအတွင်းတိုးမြှင့်ဆောင်ရွက်လာတာမှာဒီကရမေလာရှိရနေတော့ကလည်းရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလို့ယူဆရသူ100ကျော်နဲ့မြေမြုပ်ထားတဲ့အလောင်း30ကိုထိုင်းနိုင်ငံတောင်ပိုင်းဆွန်ခလခရိုင်အတွင်းမှာတွေ့ရှိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ ချက်နဲ့ငံကလူမောင်ခိုကူးတွေနဲ့ပတ်သက်နေတယ်လို့တန်တရားရှိသူရဲရရှိ50ကျော်ကိုအရေးယူပြီးတာဝန်အပြောင်းအရွှေ့တွေလုပ်ခဲ့တယ်လို့မေလ9ရက်နေ့ကထိုင်းအစိုးရကကြေညာခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာလူကုန်ကူးသူတွေစတဲချတဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာလူကုန်ကူးပြဿနာကိုကင်တွယ်ဖို့ဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့ပြီးနောက်မှာအခုလိုအရေးယူမှုတွေရှိလာတာပါတောတောင်နေတဲ့ကနေထိုင်းအာဏာပိုင်နေအရင်ကကယ်ဆယ်နိုင်ခဲ့တဲ့ရိုဟင်ဂျာတွေရဲ့အပြောအရကတော့သူတို့ဟာလူပွဲစားတွေနဲ့မလေးရှားဘက်မှာအလုပ်သွားလုပ်ဖို့ကြိုးစားကြတာဖြစ်ပါတယ်ထိုင်းနိုင်ငံတဝန်းလူကုန်ကူးသူပွဲစားတွေစခန်းချနေတဲ့နေရာမှန်သမျှကိုစစ်ရဲအတွင်းဖော်ထုတ်ရှင်းလင်းဖို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကအမိန့်ထုတ်ထားပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာအဲ့ဒီလိုအစုလိုက်အပြုံလိုက်မြင်းမြုပ်ထားတဲ့အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်ဒေသရင်းမှာဖြစ်ပေါ်နေတဲ့လူမောင်ခိုကူးမှုပြစ်ပခါကိုကင်တွယ်ဖြေရှင်းနိုင်ဖို့အိန္ဒိယမြန်မာနဲ့မလေးရှားနိုင်ငံတို့ကအရာရှိတွေနဲ့သုံးမွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့အတွက်လဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတောင်းဆိုထားပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပါရှင်ဆက်လက်တင်ဆက်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ငင်းငိုင်းဆိုင်ရာပညာရှင်ဦးစာကျဲလျံနဲ့ VOE ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင
်မင်္ဂလာပါရှင
်မင်္ဂလာပါဟုတ်တယ်
ဟုတ်ကဲ့ပါကျမတို့ဒီ VOA American တန်ကိုဦးစားကျဲမြန်ကိုတိုင်လာပြီးတော့တွေ့ဆုံမင်းမြန်ပြင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။အဲ့ဒီကျွန်တော်လည်းရန်ကျေးဇူးတင်တယ်နိုင်ငံသားတယောက်အနေနဲ့ခုလိုကိုအမြင်ကိုအတွေ့တွေပေါ့နော်။အမျှဝေခွင့်ရတဲ့အတွက်ကျေးဇူးပဲ
။ဟုတ်ကဲ့ပါဦးစားကျဲမြန်အနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာအခုလက်တွေ့လှုပ်ဆောင်နေတဲ့ငင်းငယ်လုပ်ငန်းရှင်မှာဒီမြန်မာအစိုးရဘက်ကိုရောဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဘက်တွေကိုရောဒီငင်းငယ်လုပ်ငန်းရှင်နဲ့ပတ်သက်ပြီးတော့ဤပညာပိုင်းဆိုင်ရာအကူအညီတွေပေးနေတယ်လို့သိရပါတယ်ရှင်
။ဟုတ်ကဲ့
โอเคအဲ့တော့လူမျိုးအကူအညီပေးနေတဲ့နေရာမှာလက်တလောပေါ့เนาะဒီမကြခင်ကလက်မှတ်ရေးထိုးလိုက်တယ်ဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြည့်ခတ်ရစေးရေးသဘောတူပုံအတွက်ပေါ့เนาะစာမူချမ်းပေါ့မူချမ်းလက်မှတ်ရေးထိုးတာပေါ့เนาะအဲ့ဒီလက်မှတ်ရေးထိုးတဲ့အရင်နောက်ပိုင်းမှာအဲ့ဒါအတီးဖြစ်အောင်အားလုံးဝိုင်းပြီးသဘောတူဖို့အတွက်ကအလားအလာဘယ်လိုများရှိပါလဲရှင
်ဟုတ်ကဲ့ဖြစ်နိုင်ပွေရှိမရှိဆိုတဲ့အပိုင်းမှာအတိကတော့အခုသူတို့ဘက်မှာတကယ်လူလာတဲ့လူချင်းတဲ့စိတ်ဆန္ဒရှိလားမရှိဘူးလားဆိုတာကကျွန်တော်တို့အားလုံးလည်းမသိကြဘူးပေါ့နော်ဒါပေမဲ့အဲ့ဒီစာချုပ်ပေါ်ဆိုလို့ရှိရင်အဓိကအဖြစ်ဟိုကတိုင်းရင်းသားလက်နက်ကန်ကောင်းဆောင်ဖက်ကလည်းပဲလေသူတို့ဒီအစ်စ်မှာပါဝင်စေချင်တဲ့အချက်လက်တွေကတော့တော်တော်လေးပြည့်စုံနေတယ်အဲ့တော့တကယ်လို့အစိုးရဖက်မှာရောတကယ်လူလာတဲ့ဆန္ဒရှိတယ်ဆိုလို့ရှိရင်တဆက်တည်းပဲကျွန်တော်တိုင်းရင်းသားလက်နက်ကန်အထီးထီးကောင်းဆောင်ကလည်းလူလာတဲ့စိတ်ဆန္ဒ sincere willingness ပေါ့နော်ရှိတယ်ဆိုလို့ရှိရင်ကျွန်တော်ကတော့မထူနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီ NCA သဘောတူညီချက်ပေါ့နော်ဒီမူကြမ်းမှာပါဝင်တဲ့အချက်တွေကိုမြန်မာပြည်သူလူထုတွေသိရအောင်ပေါ့လည်းရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဖြစ်စဉ်ကိုနည်းနည်းလေးရှင်းပြမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့တိုင်းရင်းသားလက်နက်ကန်ခေါင်းဆောင်ဖက်ကလည်းသူတို့ဒီစာချုပ်မှာပါဝင်စေချင်တဲ့အချက်တွေကိုတည်တံ့ပြင်ဆင်လာတယ်ပြီးတော့အစိုးရဖက်ကလည်းပြင်ဆင်လာတယ်အဲ့ဒီနှစ်ဖုတ်ကိုပေါင်းပြီးမှ single text ဆိုတာပေါ့နော်တခုဒီစာချုပ်မူကြမ်းပေါ်လာအောင်နှစ်ဖက်စလုံးကလည်းတွေးပြီးတော့လောက်လာခဲ့တယ်အဲ့ဒီမူကြမ်းမှာအခု single text မူကြမ်းမှာအခန်းခုနှစ်ခန်းပါပါတယ်အဲ့ဒီအခန်းခုနှစ်ခန်းမှာအဓိကတော့ဥပမာပြောမယ်ဆိုလို့ရှိရင်ပထမအခန်းကအခြေခံမူများအဲ့လိုမျိုးပေါ့နော်ဒုတိယဆိုလို့ရှိရင်ဥတီချက်တွေပေါ့တတိယခန်းလို့ဆိုလို့ရှိရင်အပိခက်ရစေရင်းနဲ့ပတ်သက်တဲ့အချက်လက်တွေအဲ့လိုမျိုးအဖြစ်ပေါ့နော်အခန်းခုနှစ်ခန်းရှိပါတယ်အဓိကတော့အခြေခံမူများလို့ပြောတဲ့နေရာမှာဥပမာကျွန်တော်ထပ်ပြီးတော့ရှင်းပြမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံကိုပြန်လည်တည်ထောင်တဲ့အခါမှာဘာကိုအခြေခံပြီးတော့ကျွန်တော်ပြန်လည်ပြုတ်ပြင်ပါလဲဆိုတော့အကြံပြုတ်ချက်မျိုးကအလူချင်းတဲ့ဟာမျိုးပေါ့နော်မူတဘောဖေရယ်ပြီးထောင်စုဖြည့်ရမယ်ဆိုတော့အချက်လက်တွေတော့တစ်ဖက်ကပြန်ပြောမယ်ဆိုလို့ရှိရင်ကျွန်တော်အားလုံးပြီးထောင်စုမပြုတ်ခွဲအောင်လူတာဝန်အရေးဆုံးပါကိုလက်ခံတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအခြေခံမှုအထင်မှလည်းပါပါတယ
်ဟုတ်ကဲ့ပါဟိုဂျားနေပုံကူတယောက်အနေနဲ့ပေါ့နော
်ဟုတ်ကဲ့
နှစ်ဖက်ရဲ့ယုံကြည်မှုအတိုင်းအတာကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ယုံကြည်မှုတော့ကျွန်တော်အနေနဲ့တော့လုံးဝမရှိဘူးလုံးဝမရှိဘူးလို့စပြောပြောပြစေဒါပေမဲ့ရှင်းပြလိုက်မယ်ပေါ့နော်အဓိကကဒီအခုငင်းချမ်းကြီးလို့ပြောနေတဲ့အချိန်မှာတဘွားဟိုတိုက်ပွဲတွေလေးဖြစ်နေသေးတဲ့ခါကျတော့တချို့တွေကလေကျွန်တော်တို့ငင်းချမ်းကြီးတစ်ဖက်ကနေပြောနေတယ်ဒီလိုမျိုးဟိုစစ်တပ်ကျွန်တော်တို့မြန်မာနိုင်ငံစစ်တပ်ဖက်ကလည်းနေမီတူးချဲ့လာတယ်ဒီလိုတိုက်ပွဲတွေဆင်နွှဲလာတယ်ဆိုတာအဆပေါ့နော်ပြီးတော့လေကျွန်တော်တို့သမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်အပိခက်ရစေးကြီးလှုပ်တဲ့အခါမှာလေအကောင့်ထေပုံမှုတွေမရှိခဲ့တဲ့အပိုင်းတွေအများကြီးရှိခဲ့တဲ့ခါကျတော့သူတို့အနေနဲ့ဒီလူအခု ငင်းချမ်းဖြစ်စင်သွားနေတဲ့လက်မှတ်ရေးထူမယ်ဆိုလို့ရှိရင်သူတို့စိုးရင်ချက်ကကျွန်တော်အစိုးရဘက်ကတကယ်အကောင့်ထေခုံမှုတွေမရှိလာဘူးဆိုလို့ရှိရင်ရောကျွန်တော်တို့ပြည်သူတွေနောက်မှာရှိနေတဲ့လူတွေကဝေဖန်မလားတို့ဘာတရခံနေနဲ့သူတို့ဟိုတမိုင်းတိတ်ခံနေနဲ့ပြစ်ပုံချမလားဆိုတာမျိုးလေးသူတို့စိုးရင်ချက်တွေရှိလာတယ်အဲ့ဒါကဘာကြောင့်လဲဆိုလို့ရှိရင်အကျုံကြီးစိတ်ချမှုတွေမရှိတဲ့အကြောင်းလို့ဒီဖြစ်တယ်လို့ကျွန်တော်သုံးသပ်တယ်။ဒါပေမဲ့တခုကောင်းတယ်လို့ကျွန်တော်သုံးသပ်တဲ့ဟာပေါ့နော်။ဆွေးနွေးမှုသူတို့အဒီငင်းချမ်းရေးဖြစ်စဉ်လုပ်မယ်ပြီးခါကျစရေးအရင်လုပ်မယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်မြန်မာနိုင်ငံအစိုးရကုစရေရောတိုင်းရင်းသားလက်နက်ကန်တို့စတွေ့ပြီးတော့လူလူချင်းတွေ့ပြီးတော့ဆွေးနွေးလာပြီးတဲ့နောက်ပိုင်းမှာသူတို့အချင်းချင်းလည်းနားလည်မှုတွေဘူးပြောခိုင်ပါလာတယ်အချင်းချင်းလေးခင်လာတယ်အဲ့တော့ယုံကြည်မှုကတဖြည်းဖြည်းချင်းတော့ဟိုသူတို့လူပုဂ္ဂိုလ်ချင်းပြောမယ်ဆိုရင်ဘူဘူတော့အမြင့်တက်လာတယ်ဒါအဲ့လူပြောချင်းအဖြစ်သူတို့ဟိုလူချင်းနဲ့ဆာချုပ်လို့ရပြီလို့ကျွန်တော်ဆိုလိုတာမဟုတ်ဘူးဒါပေမဲ့လူလူချင်းတွေ့ပြီးတော့ဆွေးနွေးပြီးနောက်ပိုင်းမှာတော့ဒီလိုမျိုးယုံကြည်မှုကဘူဘူတော့ဟိုခိုင်မာလာတယ်လို့ကျွန်တော်တို့ထင်တယ
်ဆက်ဆံရေးကောင်းလာတဲ့သဘော
ဟုတ်ဟုတ်ဟုတ
်ဆက်ဆံရေးကောင်းလာတယ်ဟုတ်ယုံကြည်မှုတိဆောက်ရင်းနဲ့ပဲနှစ်ဖက်ဆက်ဆံရေးပြည်လည်လာတဲ့သဘောရှိတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ကျမသိချင်တာကလေဒီ MPC ရဲ့အခမ်းအနားပေါ့နော် MPC ရဲ့
ဟုတ်ကဲ့
MPC ရဲ့အခမ်းအနားကရောဒီဟိုဒီငင်းငိုင်းရေးလုပ်ငန်းစဉ်မှာအကျိုးတက်ရောက်မှုတော်တော်ရှိရတယ်လို့ယူဆပါလား
အဲ့ဒီအိပ်ပေါ်မှာတော့ဒီအမြင်ချင်းအားလည်းမတူကြဘူးပေါ့နော်ဒါပေမဲ့ဟိုဟာ MPC ရဲ့လုပ်ငန်းကအခုထိကျွန်တော်နားလေသလောက်ဆိုလို့ရှိရင်အခုတိုင်းရင်းသားလက်နက်ကန်တွေနဲ့စပြီးတော့တွဲဆုံဒီ ceasefire ပြီးခါကျစီလှုပ်ဖို့အတွက်ဆွေးနွေးမှုတွေမှာအဓိကအခန်းကဏ္ဍအပြင်ပါဝင်တဲ့ဒီ secretariat အဖွဲ့လို့ကျွန်တော်မြင်တယ်သူတို့ကအခုစီဝေးကျင်းပါတာစသူတို့ကလေတစ်ဖက်ကနေမှ solution တော်တော်လေးပြင်ပန်းကြပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့ငင်းချမ်းရေးဖြစ်စဉ်ပေါ်မှာအစိုးရကူစားတာဝန်ပေးခံရတဲ့ MPC ဖြစ်တယ်လို့ပေါ့နော်သူတို့ကလေသူတို့အတက်နိုင်ဆုံးကြိုးစားပါတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ပါအဲ့တော့ဒါကတော့ MPC ဘိုင်းပေါ့နော် NCCD ဘိုင်းမှာရော NCCD ပါမှာပါဝင်တဲ့လူကြီးတွေပေါ့ဒီအဖွဲ့ဝင်တွေအားလုံးဟာရောတယောက်နဲ့တယောက်နှင်းနှီးနိုင်နိုင်တိုင်နိုင်မင်းနဲ့ပေါ့နော်သဘောထားကွဲလွဲတာတွေဘာတွေရှိလားဒါမှမဟုတ်လို့ရှိရင်တဘောတွေပဲရက်တည်ကြပါလားရှင
် NCCD အဖွဲ့ထင်မှာဥပမာ16ဖွဲ့ရှိတယ်သူတို့အခြေလင်းအဟိုငင်းကြမှာပဲခုံကြမှာပဲတချို့ issue တွေမှာအဲဒါပေမဲ့နောက်ဆုံးမှာအားလုံးရဲ့သဘောတူညီချက်ဘုံသဘောတူညီချက်ကိုပဲအာယုံဆိုင်ပြီးမှလာမဲ့ဘက်မှာလည်းကျွန်တော်လစ်လာစေချင်တယ်အခုအထိ NCCT ရဲ့စရက်တီကလေးကနေနိုဝင်ဘာလ2023ကနေဒီနေ့ထိဆိုလို့ရှိရင်အာသူတို့ကငြိမ်ငွန့်ငွန့်ရှိတယ်လို့ကျွန်တော်ခံစားပါတယ်ပြီးတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တီးတန့်သွားတာမဟုတ်ပေနဲ့တိုင်းရင်းသားချင်းချင်းသူတို့ကမြန်မာနိုင်ငံပြန်လည်တည်ထောင်တဲ့နေရာမှာနိုင်ငံရေးအရာကျွန်တော်တို့ပါဖို့အဓိကထားပြီးတော့လူချင်းတာလေဆိုတဲ့အပိုင်းမှာသူတို့ရဲ့နိုင်ငံရေးပန်းတန်ကလည်းတူတူပဲဖြစ်နေတယ်အဲ့ခါကျတော့8တူညီနေတဲ့နိုင်ငံရေးပန်းတန်နဲ့ဘုံရတ္တီချက်ပေါ်မှာကျွန်တော်လက်တွဲပြီးတော့လုပ်ကြရအောင်သူတို့ guideline အနေနဲ့သုံးတဲ့တခုကကျွန်တော်လက်မှတ်ထိုးတယ်ဆိုလို့ရှိရင်တစ်ဖက်ချင်းတည်တန်ထိုးတာမဟုတ်ပေနဲ့အားလုံးလက်တွေးပြီးတော့ထူးမဲ့ဟာမျိုးနဲ့ကျွန်တော်ကြိုးစားမယ်ဆိုတာဟာမျိုးဒီနေ့ထိအခုဖြစ်စဉ်ကိုဦးဆောင်လာတယ်လို့ဒီနေ့ထိလည်းငင်းငွတ်ငွတ်နဲ့တွောလာနိုင်တယ်လို့ကျွန်တော်တွေးရှိရပါတယ်တစ်ခါလေကျရင်ပုဂ္ဂိုလ်ကြီးကအမြင်လွေးတာတော့ရှိအောင်လို့ဒါပေမဲ့နောက်ဆုံးမှာတော့အယောက်ဆူအောင်တဲ့လူမျိုးသဘောထားကွေးလွေးတာမျိုးကျွန်တော်အနေနဲ့မတွေ့ရသေးဘူးပေါ့နော
်ချားနိုင်ငံတွေမှာဒီဟိုလက်နက်ကင်အဖွဲ့နဲ့အစိုးရဒီစစ်တပ်နဲ့ငင်းငွတ်ယူမယ်ဆိုလို့ရှိရင်နှစ်ဖွဲ့ပဲရှိမှာပေါ့မြန်မာနိုင်ငံမှာကျတော့ဒီအနေထားအရာကတိုင်းရင်းသားတွေတော်တော်လေးများပါတယ
်ဟို
တရေဝင်မဲ့135ယူလောက်ရှိတယ်ဆိုတဲ့ခါကျတော့အဲ့ထက်မှမှလက်နက်ကင်အဖွဲ့ကလည်းတော်တော်လေးများပါတယ်အ
ဲ့
တော့ဒီလိုမျိုးငင်းချမ်းရေးလုပ်ငန်းစဉ်လုပ်တဲ့နေရာမှာမြန်မာနိုင်ငံရဲ့အနေထားနဲ့တခြားနိုင်ငံတွေရဲ့အနေထားကိုတိုင်းရှင်ပြီးတော့ပေါ့လေဒီနိုင်ငံရဲ့ဒီပြစ်ခတ်ရစေးငင်းချမ်းရေးရဲ့အလားအလာဟိုဘယ်လိုများသုံးသပ်လို့ရပါလဲ
ဟုတ်ကဲ့အခုမြန်မာနိုင်ငံဆူရနဲ့ဆွေးနွေးမယ်ဆိုလို့ရှိရင်ဘာရီကျွန်တော်တောင်းဆိုမလဲဆိုတဲ့ပိုင်းဥပမာပေါ့နော်ကျွန်တော်ချက်ပြချင်တာကိနိုင်ငံရေးပန်းတိုင်သူတို့အလုံးတူကြတယ်ဖေရာပီထောင်ဆုဒီတိဆောက်ချင်ကြတယ်ဖေရာပီထောင်ဆုလို့ပြောတဲ့ခါမှာသူကဒီခုသူကကုပီနေတွေမှာကုချမပြတ်ထန်းပိုင်ခွင်းပေါ့နော်ကုပိုင်ပြတ်ထန်းပိုင်ခွင်းတွေရှိမယ်ဆိုတဲ့နေရာမှာသူကကချင်ဆိုလို့ရှိရင်ကချင်တွေကပြတ်ထန်းထားတဲ့ဥပဒေနဲ့ဟိုကကချင်ပြည်နယ်ကိုကချင်လူမျိုးတွေကအုပ်ချုပ်မယ်ဒါတစ်ပိုင်းဒုတိယပိုင်းကကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံတော်မှာပါဝင်နေတဲ့အဖွဲ့ဝင်ဖြစ်တယ်လို့ကျွန်တော်ပြည်ထောင်စုအစိုးရကိုအုပ်ချုပ်နေတဲ့ဘက်မှာကျွန်တော်တို့လည်းပါဝင်မယ်ဆိုတဲ့ဟာမျိုးပေါ့နော်တန်တူမှုတွေရှိမယ်တို့ဒီမိုကရေစီစနစ်ကြကြပြေးရမယ်ဆိုတဲ့ ပန်းတံတွေကတူနေတယ်အဲ့တော့သူတို့အချင်းချင်းဒီလိုပြင်ဆင်လာတဲ့အခါမှာတစ်ဖက်ချင်းအမြင်ကွေးလွေးတာမျိုးကမရှိတော့ဘူးအဓိကအပိုင်းမှာပေါ့နော်ဒါပေမဲ့အဓိကအကြဆုံးနိုင်ငံကြီးမှာတော့အာရည်ရွယ်ချက်တွေပန်းတံတွေတူနေတော့သူတို့အချင်းချင်းကဆုနေကြပြီအဲ့တော့ကျွန်တော်တို့တစ်ဖက်ကနေကောင်းတယ်လို့မြင်တာကဘာလဲဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအစိုးရအတွက်လွေတာပေါ့ခိတဲ့အပိုင်းမှာပေါ့နော်သူကခေအမြင်တော့ဆုကြဒီလိုအချင်းချင်းဆူကြပြီးတော့ဒီလိုကျွန်တော်တို့ကိုယ်စားလှယ်နဲ့ဆွေးနွေးမယ်ဆိုတာမျိုးပြောစရာမလိုတော့ဘူးသူတို့ကိုနှိုင်းကဒီပေါင်းများဆိုတာဆူလာတဲ့ခါမှာအခုဒီနေ့ထိ NCCT လူမျိုးအဆင့်ပေါ်လာနိုင်တာကလေအဖွဲ့ချင်းတွေများပဲမဲ့တော်တော်လေးသူတို့ကအပြုတ်တဘောဆောင်ပြီးတော့အကောင်းဆုံးကိုမျှော်လင့်ပြီးတော့မြန်မာနိုင်ငံမှာငင်းချမ်းရင်ပေါ်ပေါက်နိုင်ဖို့အတွက်သူတို့ကိုနှိုင်းကလည်းကြိုးစားပြီးတော့ကမကထလှုပ်တဲ့ပုံမှာတော့ချီးကျူးစရာလို့ကျွန်တော်လည်းမြင်တယ်အဲ့ဒီအပိုင်းမှာတော့ကျွန်တော်အနေနဲ့တော့ဟိုဟာအဲ့ဒီအများတဲ့အပိုင်းပုံမှာအသိပြီးတော့မစိုးရင်ရတဲ့အခြေအနေဖြစ်သွားတာပေါ့နော်ဒီနေ့အထိအချိန်ထိကျွန်တော်သုံးသပ်မယ်ဆိုလို့ရှင
်ဟုတ်ကဲ့ပါနောက်တစ်ခုကဒီ federalism ပေါ့နော်ဒီ federal move လို့ပြောလိုက်လို့ရှင်အရင်တုန်းကဟိုဒီနိုင်ငံမှာရှိတဲ့အစိုးရတော်တော်များများ federal move ဆိုလို့ရှင်ကိုနည်းနည်းလေးသဘောမကျတာတွေရှိပါတယ
်
အခုနောက်ပိုင်းမှာဒီ federal move နဲ့ပတ်သက်ပြီးတော့သူတို့နှစ်ဖက်ပေါ့နော
်
ဟိုသဘောတူညီမှုနားလည်မှုအထိုက်အလျောက်ပေါ့နော်ဒီအပေယူအလျှော်တင်းနေနဲ့နားလည်မှုရသွားပြီလို့ယူဆပါလား
တိုင်းရင်းသားလက်နက်ကန်တွေကလက်နက်ကန်ပြီးတော့တော်လှန်ရေးလှုပ်လာတာအဓိကသူတို့ရချင်တာ Federal ပြည်ထောင်စုလို့ကျွန်တော်တို့ပြောတဲ့ဟာနိုင်ငံရေးပန်းတိုင်းအရင်တုန်းကတော့အန်တီပြောသလိုအဲ့ဒါ Federal move ကဟိုနိုင်ငံကိုပူးပေါင်းမဲ့စနစ်မဟုတ်ဘဲနဲ့ခွေးနိုင်တဲ့စနစ်ဖြစ်တယ်ဆိုတာမျိုးနဲ့နားလည်မှုလွေးတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ Federal move ကမတူကွေးပြတဲ့လူမျိုးတွေကနေနိုင်ငံခိုင်မာတဲ့နိုင်ငံတွေတည်ထောင်တဲ့နေရာမှာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်လည်းပေးတယ်အဲ့ဒီလူနေစုတွေကလည်းပြည်ထောင်စုလူမျိုးမှာကိုယ်စားပြုတ်မှုလည်းပေးတဲ့အင်္ဂလိပ်လူပြောမယ်ဆိုရင် self rule နဲ့ share rule ပေါ့နော်ပူးပေါင်းပြီးတော့အုပ်ချုပ်ကြမယ်ပြည်ထောင်စုစစ်မှာပြီးတော့ self rule ကုပီနေမှာကိုယ်ပိုင်အုပ်ချုပ်ခွင့်လည်းရမယ်ဆိုရစနစ်ပေးတဲ့စနစ်ဖြစ်တဲ့အမှန်ဆိုရင်ခွေးကြီးမဟုတ်ပေးနဲ့ပူပေါင်းပေးတဲ့စနစ်ဖြစ်တယ်အဲ့ဒါကိုအားလုံးလက်ခံကြပြီကောင်းတဲ့ချက်ကကျွန်တော်မြန်မာနိုင်ငံအစိုးရကလည်းခုလက်ခံပြီးတော့ဖေဒရယ်မြန်မာနိုင်ငံပြန်လည်တည်ထောင်တဲ့နေရာမှာဖေဒရယ်မှုဖြစ်ရမယ်ဆိုပြီးတော့ကျွန်တော်နိုင်ငံမြန်မာနိုင်ငံတော်ရဲ့အကြီးအကဲထိပ်တီးခေါင်းဆောင်တမရကြီးဦးတင်းစင်ကိုနိုင်ငံကလည်းဖေဖော်ဝါရီလ17ရက်နေ့မှာလက်မှတ်ထိုးလိုက်ပြီအဲ့ဒါကြောင့်ကျွန်တော်အနေနဲ့အင်းချမ်းရဲ့အောင်မြင်နိုင်မယ်လို့ကျွန်တော်မျှော်လင့်တဲ့အပိုင်းကတိုင်းရင်းသားတွေလက်နက်ကင်ပြီးတော့ပစ်ချင်တယ်ပစ်ဖို့ကြိုးစားနေတဲ့ပိုင်းတိုင်းကဒီဖေဒရယ်မှုပဲတစ်ဖက်ကနေသာသူတို့ရဲ့လူနိုင်ငံကြီးလူလာချက်ပေါ့နော်တစ်ဖက်ကနေပြန်သုံးတက်မယ်ဆိုရင်တိုင်းကျွန်တော်အစိုးရကလည်းပြည်ထောင်စုပြုတ်ကွေးမှာကိုအရန်ဆိုးနေတယ်လူပြောမလဲခွေးထွက်ရေးတော့ဘာညာပေါ့နော်အခုတိုင်းသားလက်နက်ကန်ခေါင်းဆောင်တွေကကျွန်တော်မခွေးထွက်ချင်ဘူးပြည်ထောင်စုမြန်မာနိုင်ငံတော့ကျွန်တော်တို့ရဲ့နိုင်ငံပဲပြန်လည်ပြီးတော့ဟိုချွန်းချက်ရှိတဲ့စနစ်တွေပြင်ပြီးတော့ခိုင်မာအောင်ပြုတ်ပြင်ကြရမယ်အဲ့ဒါကြောင့်မခွေးထွက်ဘူးဒုတာဝန်အကြီးသုံးပါးကိုလက်ခံတယ်ဆိုပြီးတော့အာကတိကဝတ်နဲ့ပေးလာတဲ့ခါမှာပြန်ကြည့်မယ်ဆိုရင်တိုင်းရင်းသားတွေရဲ့လူချင်းတဲ့ဖြစ်ရမှုလေမူဝါဖြင့်သဘောတူလာပြီအစိုးရရဲ့အစိုးရင်ဆုံးပြည်ထောင်စုပြည်ကွေးမှာစိုးရင်တဲ့အချက်လေတိုင်းရင်းသားလက်နက်ကန်ခေါင်းဆောင်များလေမခွစ်ထွက်ဘူးကျွန်တော်ဒီဟာကိုလက်ခံတယ်ဆိုရဲဒါအတိအကျလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်လာမယ့်အပိုင်းမှာတော့အချိန်တော့ကြာမှာပေါ့ဟိုဒါပေမဲ့ဖြစ်စင်ပဲတကယ်လို့နှစ်ဖက်ပူးတွေးပြီးတော့စိတ်ရှိရှိနဲ့ညှိနှိုင်းကြမယ်ဆိုလို့ရှိရင်အတိအကျပိုင်းမှာတော့မှသူတို့သဘောတူညီမှုရနိုင်ပြီဒါပေမဲ့တဖြည်းဖြည်းချင်းသူတို့ဆက်ပြီးတော့ကြိုးစားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ငင်းချမ်းကြီးဖြစ်စဉ်ကိုရည်ရှင်နေနဲ့တုံ့တက်မယ်ဆိုလို့ရှိရင်ဖြစ်နိုင်မယ်လို့လည်းကျွန်တော်ယူဆပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင်မကြာခင်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံ့တက်ချက်ကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပ
ါခဏနေတော့အာရှတိုက်သူပဲအတော်ခင်မိတဲ့အမေရိကန်အဝတ်အစားကိုဝတ်ဆင်ထားသူတယောက်ဝင်းဖေအနီးကို
အမှုပညာရှင်ဦးဝင်းဖေတင်ဆက်မဲ့တက်ကြီးစကားအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ပန်ဆန်းထိပ်သည့်စီဝေးပွဲကိုတုံသက်တင်ပြထားတဲ့ဥစီသူအောင်မြင့်ရဲ့အစီအစဉ်ကိုလည်းထုတ်လင်းဖို့ရှိပါတယ်အခုတော့မအေးတနာကျော်တင်ဆက်နေတဲ့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်
ပါရှင်ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမအဦးဆုံးတော့သောရရှင်နဲ့မြန်မာနှစ်သစ်မှာနှစ်သစ်ဆူတောင်းပို့လာကြတဲ့အစားလေးတွေကိုဖော်ပြပေးကြပါမယ်။VOA ဝိုင်းတော်သားများနှစ်သစ်မှာမင်္ဂလာပေါင်းခါညောင်းပါစေကြောင်းဆုတောင်းမြတ်တာပို့တာပါသည်ခင်ဗျာဆိုတဲ့သောရရှင်ကတော့သောရရှင်ကိုတန်းဦးဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုတန်းဦးအတွက်လည်းနှစ်သစ်ဟာမင်္ဂလာပေါင်းခါညောင်းနဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ပြန်ပြော VOA ကဆုတောင်းပေးခြင်းပါတယ် VOA ရဲ့ပရိသတ်တဦးလို့ဆိုလာတဲ့သောရရှင်ကတော့မြန်မာနှစ်သစ်မှာကိုစိတ်နှစ်ပါးကျန်းမာချမ်းသာကြပါစေတဲ့မြန်မာနှစ်သစ်မှာ VOA ရဲ့အဖွဲ့သားတွေရဲ့မိသားစုတွေအားလုံးဘေးရန်ခတ်သိမ်းကင်းကျင်းကြပါစေ။ဒေါသခတ်သိမ်းကင်းကျင်းကြပါစေ။ဆင်းရဲခတ်သိမ်းကင်းကျင်းကြပါစေ။နှလုံးစိတ်ဝမ်းအေးချမ်းကြပါစေ။ရန်သူမျိုး၅ပါးတို့ကလည်းကင်းဝေးပါစေ။ကက်ကြီး၃ပါးတို့ကိုလည်းကြောလွားနိုင်ကြပါစေ။96ပါးသောယောဂဝိနာဇိုးကြီးတို့ကိုလည်းပင်းကြရရွက်ပေါ်ရေမတင်တဲ့ကဲ့သို့ချက်ချင်းအမြန်လွင့်စင်ပြောက်ကင်းကြပါစေလို့ VOA ပရိသတ်တူမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။ဒီမိသားစုတွေကပို့သားတဲ့စတောင်းမြတာပို့သားမှုတွေလည်းတစ်လုံးတစ်ဝကြီးပြေးရပါလို့ဆိုပြီးတော့သူကပြန်ရေးထားပါတယ်ရှင်။ဟုတ်ကဲ့ပါကျမတို့ VOA အဖွဲ့သားတွေကတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရောဒီမြန်မာနိုင်ငံပြီးတော့ကမ္ဘာလူကမ္ဘာသားတွေအားလုံးရောဘေးဘေးရန်ကင်းခွာတဲ့နှစ်သစ်တစ်နှစ်ကျမတို့ကလည်းသတင်းကောင်းတွေကိုများများဆောင်ကျဉ်ပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းနေကြပါတယ်နော်။မြန်မာနိုင်ငံကသောရရှင်နေရေးလာတဲ့အစာတွေထဲမှာကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိကြမလို့ဟဲ့တဲ့ကအစာတစားကိုအခုပြောပြပေးသွားခြင်းပါတယ်ရှင်။ဒီမိုကရေစီပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့သတင်းတင်ဆက်မှုတွေအထူးလိုအပ်နေပါတယ်လို့ပြောလာတဲ့သောရရှင်က
ကျွန်တော်ဟာအမေရိကန်တန်ကိုအမြင်နှာထောင်တဲ့ပရိသတ်တူပါအထူးသဖြင့်မနက်ပိုင်းအစီအစဉ်တွေကိုနေ့တိုင်းနှာထောင်ပြစ်ပါတယ်VOA ဝိုင်းတော်သားတွေရဲ့ဆန်းဆောင်ချက်တွေကိုအထူးပဲကျေးဇူးတင်ပါတယ်မြန်မာနိုင်ငံအနေနဲ့အစိုးရပြောင်းလဲလို့ကြွေးကြော်နေပေမဲ့နိုင်ငံရေးအနှစ်သာရမှာပြောင်းလဲမှုမရှိတာကြောင့်သတင်းမီဒီယာတွေရဲ့တင်ပြချက်တွေကလည်းထူးခြားစွာပြောင်းလဲတာမျိုးမရှိပါဘူးဒါကြောင့်ပြပအတန်လွင့်ဌာနတွေဖြစ်တဲ့ VOA နဲ့တခြားဌာနတွေကိုသာအားကိုးနေရပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာပါရင်းဖွင့်စာတွေကိုမဖော်ပြပေးခင်မှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့အရင်ဖျော်ပြပေးခြင်းပါတယ်နော်ထုံးစံအတိုင်းပဲ Billboard Hot အဖြစ်ဆုံး10 Number ထိတ်ဆုံးစီးရင်ဝင်တဲ့သချင်းလေးတစ်ပုတ်ဖျော်ပြပေးခြင်းပါတယ်အခုတစ်ပတ်အတွက် Number 6ချိတ်နေတဲ့သချင်းပဲဖြစ်ပါတယ် Walk the Moon အဖွဲ့တည်ဆူထားတဲ့ Shut Up and Dance ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်Don't you dare look backJust keep your eyes on me I said you're holding back She said shut up and dance with me This woman is my destiny She said ooh, ooh Shut up and dance with me We were victims of the night The chemical, physical, kryptonite Help us to the face and fade in light Oh, we'll find တ်တော်ဗန်ပြန်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါသောရရှင်တွေတောင်းဆိုတဲ့မြန်မာတခြင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့ဟိုကြံတဲ့အချိန်ပိုင်းအတွင်းမှာသောရရှင်တွေရင်ဖွင့်စာတွေကိုရသလောက်ဖော်ပြပေးသွားပါမယ်နော်နမ်မောင်မျိုးကဒေတာတစ်ခုမှာအဂရိလိုက်စားမှုတွေအကောင်းပါတယ်ဆိုပြီးတော့ရင်ဖွင့်ရေးသားလာတဲ့ဒေတာခင်ရဲ့အစာကိုဖော်ပြပေးချင်ပါတယ
်ကျွန်တော်ကနမ်မောင်မျိုးနယ်ဆယ်ကြီးကပါ VOA ရတဆင့်သက်ဆန်ရာကိုတန်ကြားလိုတာကကျွန်တော်တို့နယ်ရွှေပန်းတော်ရဲစခန်းကိုသွားပြီးကျွန်တော်တို့ကြေးရွာသူကြေးရွာသားတွေလာဝကရုံးမှာမှတ်ပုံနဲ့သွားလို့ဖို့ထောက်ခံစာသွားယူတာပဲဖြစ်ဖြစ်ခရီးသွားဖို့မှတ်ပုံနဲ့မရှိလို့ယာယီထောက်ခံချက်ယူတာပဲဖြစ်ဖြစ်အဲ့ဒီလိုထောက်ခံချက်ယူရင်ထောက်ခံချက်တစ်စောင်းကိုတထောင်ပေးရပါတယ်တက္ကသိုလ်ဝင်ခွင့်လျှောက်လွှာအတွက်ထောက်ခံချက်ထောက်ခံစာသွားယူရင်ကျပ်3,000တောင်းပါတယ်နောက်ရှိပါသေးတယ်နိုင်ငံခြားအလုပ်လုပ်ဖို့ထောက်ခံချက်သွားယူရင်တစ်စောင်းကိုကျပ်1,000ကနေ1,000ခွဲအထိတောင်းပါတယ်ပိုပြီးဆိုတာကကျွန်တော်တို့တောင်းသူတွေအသီးအနှံတွေလှိုင်းလှိုင်းရလို့အလှူလုပ်ဖို့အတွက်တီးဆိုတီးမှုဖို့မြို့နယ်အုပ်ချုပ်ရေးမှူးကြီးစီမှာဆိုင်းမိတ်တောင်းတဲ့အခါအုပ်ချုပ်ရေးမှူးရုံးကိုဘာမှငွေကြေးမပေးရပါနဲ့အောက်ခြေဝန်ထမ်းကဆိုင်းမိတ်တစ်စောင်းကို1,000ပေါ်တင်တောင်းပါတယ်။အကယ်၍သက်ဆိုင်ရာကစုံစမ်းမေးမြန်းမယ်ဆိုရင်ကျွန်တော်တို့ဆယ်ကြီးထမ်းမင်ကုန်းကြောက်ခွက်ဒန်းနလွန်ပင်ပင်းမြို့လက်ခုပ်ပင်ကုန်းဆောင်တောင်တောက်တရက်ချင်းအဲ့ဒီကြေးရွာသူကြေးရွာသားတွေစီမှာစုံစမ်းလို့ရပါတယ်ခင်ဗျာ။နိုင်ငံတော်ကဝန်ထမ်းတွေဂုဏ်သိက္ခာမကြဘူးနဲ့လက်ငွေတွေမစားကြဖို့ဘလောက်ပဲအတန်ကြားနေရပါစေဗျာ။အဲ့ဒီရဲစခန်းကတော့တကယ်ကိုလွန်လွန်းလို့အခုလိုတိုင်ကြားလိုက်ရပါတယ်ခင်ဗျာ
ဒါကတော့နတ်မောက်ဆယ်ကြီးကသောရရှင်ရင်ဖွင့်လာတာပါမြန်မာနိုင်ငံမှာတက်မတော်အငြိမ်းစားပင်စင်စားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့အစာတွေကိုပြောပြပေးချင်ပါတယ်တက်မတော်အငြိမ်းစားအရာရှိတူနန်းတော်ရှေးဆိုတဲ့သောရရှင်ကသူက1962ကနေ88ခုနှစ်အထိတက်မတော်လျှက်စစ်နဲ့စစ်မှုအင်ဂျင်နီယာတပ်ဖွဲ့မှာစစ်မှုထမ်းခဲ့ပြီးတော့အခုတော့အငြိမ်းစားတယောက်ဖြစ်ပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ဒေါ်လန်ရေးအစိုးရလက်ထက်မဆလာအစိုးရလက်ထက်မှာအငြိမ်းစားယူတဲ့သူနဲ့စစ်အစိုးရနဝတနာအဖလက်ထက်မှာအငြိမ်းစားယူသူတွေဟာကုံစင်းတို့အတူတူစားသုံးနေရပေမဲ့အငြိမ်းစားလာစားရတာချင်းမတူညီတဲ့အတွက်ပြည်သူသားအမိပြည်သူသားအဖလက်ထက်မှာအငြိမ်းစားယူသူနဲ့တမတော်သားအမိတမတော်သားအဖလက်ထက်မှာအငိမ့်စားယူသူတို့ကိုခွဲကြပြီးအငိမ့်စားလာစားပေးတယ်လို့ဖြစ်နေတာကြောင့်နိုင်ငံတော်သမ္မတနဲ့တမတော်ကာကြုတ်တို့အနေနဲ့ပြန်လည်သုံးသပ်ပြီးစောင်ရွက်ပေးကြပါဦးလို့ VOA မြန်မာပြည်မှပေးစာများကဏ္ဍကနေတဆင့်တင်ပြအပ်ပါရခင်ဗျာ
တမတော်ဝန်ထမ်းဟောင်းတွေကိုပေးတဲ့ပင်စင်နှုံထားတွေကိုတမတော်ကအကြီးအကဲတွေပြန်ပြီးတော့သုံးသပ်ပြီးတော့စောင်ရွက်ပေးပါဆိုပြီးတော့ဒီတမတော်အငိမ့်စားအရာရှိသူပန်ကြားလာတာပါရှင်နောက်ထပ်သောရရှင်တယောက်ကတော့မကွေးတိုင်းဒေသကြီးပေါ့မြို့နယ်ကရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကလည်းစစ်ပြန်တဦးဖြစ်ပါတယ်တိုက်ပွဲမှာဒဏ်ရာရပြီးတော့စစ်သက်ဆော့ဆော့စီစီနဲ့အနားယူလိုက်ရပြီးတော့အခုခါမှာစစ်တပ်ကပေးတဲ့ပင်စင်စားနေရတဲ့သောရရှင်ပဲဖြစ်ပါတယ
် VOA စာရေးမယ်ရေးမယ်နဲ့စဉ်းစားနေတာ10စုနှစ်တနည်းကုံသွားပါပြီဘာလို့လဲဆိုတော့အကြောက်တရားတွေဖုံးလွှမ်းနေလို့ပါကြောက်အောင်လဲဖိနှိပ်ခဲ့တာကိုနှီးမျိုးစုံညဏ်ညဏ်တွေကတိတ်များတယ်ဆိုတာ VOA လည်းသိမှာပါအခုတော့ကြောက်စိတ်တွေမပြေကျင်သေးဘူးဒါကြောင့်ကျွန်တော်လိပ်စာတော့ဖျောက်ထားပြီပါနော်ဒီလိုပါကျွန်တော်ဟာ18နှစ်မပြေသေးခင်တက်မတော်ရဲကိုဝင်ခဲ့ပါတယ်ဒါကျွန်တော်ခံယူချက်နဲ့ကိုရှစ်တန်းရောက်တဲ့နှစ်မှာကျောင်းဆက်မတက်ဖဲဝင်ခဲ့တာပါ88ခုနှစ်ကပါ89ခုနှစ်ဒီဇင်ဘာမှာဒုတိယအခေါက်ဆစ်စင်ရေးမှာရန်သူမိုင်းနေမိပြီးညာခြေတစ်ဖက်ဆွန့်လွတ်ခဲ့ရပါတယ်83ခုနှစ်မှာတက်မတော်ကနေစီမံကိန်းတစ်ခုပေးပြီးထွက်ခဲ့ရတယ်။အခုတော့တမရာကြီးတုံ့ပြန်ပေးတဲ့ပင်စင်လာစာ1000ခွဲနဲ့ဘဝကိုရုန်းကန်နေရပါတယ်။တင်းနှမ်းမာတို့ကနီးပြဆရာတွေကပြောပါတယ်။မင်းတို့တင်းနှမ်းစင်ပြီးရှည်တန်းရောက်လို့တိုက်ပွဲကြလို့ပဲဖြစ်ဖြစ်ဒဏ်ရာရလို့ပဲဖြစ်ဖြစ်10နှစ်ပင်စင်တန်းရမယ်လို့ပြောပါတယ်။အခုတော့စကန်သိန်းတိုက်ပွဲမှာစစ်သက်နုနုလေးနဲ့ကိုရင်ကဆွလွန်လိုက်ရပါတယ်။ရတဲ့ပင်စင်ကြတော့လောက်သက်၄နှစ်နဲ့တွက်ပြီးပေးပါရယ်ကျွန်တော်တည်းဆိုတဲ့ရဲဘော်လေးတွေဘဝတူရဲဘော်တွေလူဘဝထဲမှာသူတို့ပေးတဲ့လစာပင်စင်လေးနဲ့ဘလို့နေမလဲဆိုတာသူတို့မစင်စားပေးလို့ VOA ဘလို့စင်စားပေးမလဲကူညီပါဦးဗျာကျွန်တော်တို့နိုင်ငံမှာရောအဲ့လိုရဲဘော်လေးတွေရှိသလားဘလို့ထားသလဲကျွန်တော်ကတော့တောရွာလေးမှာပြန်ရောက်နေလို့ဘဟုတုတနေတယ်ဗျာမသိလို့မေးရတာပါဒီစာရေးပြီးမကြခင်မှာ6,000ထက်တိုးတယ်ဗျာVOA ဝိုင်းတော်သားများဆင်းရဲကင်းပျောက်ချမ်းသာရောက်ပါစေလူချင်းချင်းနှိပ်စက်ချင်းကင်းရှင်းရာဒေသမှာထာဝရရည်တည်နိုင်ပါစေ
စာဖွင့်မှာရေးခဲ့သလိုအေးအေးယူဖန်စီနှိပ်စက်မှာလည်းကြောက်နေသေးလို့နာမည်ကိုလှုပ်ဝဲထားပါဆိုပြီးတော့ဒီသောရရှင်ပြောလာပါတယ်ရှင် မြန်မာနိုင်ငံမှာအရင်တုန်းကသမားဝါယာမှာအတင်းဖွဲ့တွေအတွက်ကောက်ထားတဲ့ငွေတွေကိုအခုအခါအဲ့ဒီအတင်းဖွဲ့တွေမရှိတော့ပေမဲ့ဘာကြောင့်ပြန်ပြီးတော့မရှင်းပေးတာလဲဆိုပြီးတော့မေးခွန်းထုတ်လာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေး
။ရှမ်းပြည်မြောက်ပိုင်းမုံမိတ်မြို့နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ခန့်ကမြို့နယ်သမားဦးစည်းဌာနရဲ့ဦးစည်းမှုနဲ့ရက်ွက်ကျေးရွာအခြေခံသမားဝါယာမှာအတင်းဆိုင်တွေကိုလူလူထက်ဝင်ဝင်နဲ့ထူထောင်ခဲ့ပါတယ်။နှစ်တည်းမကြာမီအခြေခံသမားဝါယာမှာအတင်းတွေဖျက်သိမ်းသွားခဲ့ပါတယ်။အတင်းသားတွေရဲ့ထက်ဝင်ငွေတွေကိုလည်းပြန်လဲထုတ်ပေးတာမျိုးမရှိပဲရှင်းလင်းတာမျိုးလည်းမရှိခဲ့ပါဘူးအတင်းပိုင်ငွေကိုဘာမှထည့်သွင်းထားတယ်လို့သာလေ့လာကြားသိရပါတယ်သူဖြစ်ပါ၍အတင်းသားအလုံးကိုမြမစီဝါရေးဘန်တွငွေဖြင့်တွက်ချက်ပြီးအမြန်ဆုံးပြန်ထုတ်ပေးပါရန်နဲ့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးမှသိရှိဆောင်ရွက်ပေးပါရန်တင်ပြရပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစနစ်တွေပြောင်းအစိုးရအဖွဲ့အစည်းတွေပြောင်းသွားတဲ့အခါမှာအရင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့အစီအစဉ်အရာမပြည့်ပြတ်သေးတာတွေကိုအခုဆက်ပြီးတော့တာဝန်ယူဖြည့်ဆည်းပေးဖို့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးလိုက်တာပါရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မြစ်တာဒီလက်ဆောင်တောင်းလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးစင်ပါတယ်ရှင်။ဒီကြမ်းမှာကြားရောက်တဲ့အမေများနေအတွက်သချင်းတောင်းခြင်းလို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့သောရရှင်စော့ချင်မောင်ဖြစ်ပါတယ်။မိခင်များနေအတွက်အထူးသချင်းဖြစ်တဲ့မျိုးကြီးတီဆိုထားတဲ့အမေသချင်းလေးထုတ်လွှင့်ပေးပါတဲ့ VOA 102 100သားတွေကြမ်းမာကြပါစေဆိုပြီးကိုစော့ချင်မောင်စာရေးပို့လာပါတယ်ရှင်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်မိခင်များနေအမှတ်တရဖြစ်တဲ့ဒီသောရရှင်တောင်းဆိုတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။မျိုးကြီးတည်ဆူထားတဲ့အမေဆိုတဲ့သင်းကိုသရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့ပြောလို့ရပါတယ်ရှင်
။အိမ်မရတဲ့ညာတိုင်းမှာချော့တဲ့တမီးရဲ့သံတွေအကြောင်းရောင်းစေတာမိုင်းရဲ့တမီးလက်တွေကူရောရှိမှုဝေးစုံရဲ့ဝေးပါဘဝရီချာရတဲ့အမေကိုတန်းတားရှင်အမေကြံစာအကိုနေတိုင်းဖာလို့ပြန်ဆုံးပြန်ပါပြီအခွေးငယ်ရတဲ့နေအများလွယ်ရတဲ့နေသာဖြစ်ကြလို့နေပြီပြန်ဆုံးရန်ချိန်ပါအကျွေးလည်းများအဝေးလည်းများစက္ကန့်တိုင်းမှာဘယ်လိုမှ
ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းနှယ်တွေညပိုင်းနဲ့တင်းနှယ်လာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မေ
ိတ်တနာကျော်တင်ဆက်သွားတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ VOA မြန်မာပိုင်းစင်ကစီစဉ်ကထုတ်လွှင့်နေတာတွေကိုနားဆင်အားပေးကြတဲ့အတွက်လည်းတော်ရရှင်တွေကိုကျေးဇူးတင်ပါတယ်။အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်မှာပါ။ပန်ဆန်းထိပ်သည့်အစည်းအဝေးပွဲငြိမ်းချမ်းရေးကိုအထောက်အကူဖြစ်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရရှင်။
ခုဆိုရင်ဝါဒေသပန်ဆန်းတိုင်းသားတွေအခေါ်ပန်ခမ်းမှာကျင်းပတဲ့တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေရဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။အဲ့ဒီအစည်းအဝေးပွဲကြီးကိုတိုင်းသားအဖွဲ့12ဖွဲ့ပဲတက်ရောက်တယ်ဆိုပေမဲ့အဲ့ဒီထဲမှာမြန်မာနိုင်ငံကအင်အားကြီးဆုံးလို့ဆိုနိုင်တဲ့ဝါ၊ကချင်၊ရှမ်း၊ကရင်လက်နက်ကင်အဖွဲ့ခေါင်းဆောင်တွေတက်ရောက်ကြတာမို့ထူးခြားတဲ့တွေ့ဆုံမှုလို့သတ်မှတ်ရမှာဖြစ်ပါတယ်။တိုက်ဆိုင်တယ်ပဲဆိုရမလား။အစည်းအဝေးပြီးထုတ်ပြန်ကြေညာချက်မှလည်းအချက်12ချက်ပါဝင်တာတွေ့ရပါတယ်ဒီထိပ်သီးစည်းဝေးဝဲကြီးရဲ့ထူးခြားချက်တွေကဘာတွေလဲလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့အပြစ်ရရေးငញ្ញမ်းရေးရရှိရေးလုပ်ငန်းစဉ်အပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အဓိကထူးခြားချက်ကတော့အခုစည်းဝေးကိုဝအဖွဲ့ကသူ့နယ်မြေထဲမှာပဲဥဆောင်ကျင်းပတာပါမြမနိုင်ငံကြီးနဲ့ပတ်သက်ရင်အစိုးရနဲ့တွေ့ဆုံစကားပြောရမှာဝင်ပါလိမရှိတဲ့လက်နက်ကင်အင်အားအတောင့်တင်းဆုံးလို့သတ်မှတ်ခံရတဲ့ဝါတက်ဖွဲ့မြန်မာနိုင်ငံရေးဖြစ်စဉ်ရေးစီကြောင်းနဲ့စပြေးဝင်ရောက်လာတဲ့အစည်းအဝေးပွဲလို့ဆိုရင်လည်းမမှားပါဘူးဝါနဲ့မိုင်းလာအဖွဲ့ခုလိုနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်လာရတဲ့နောက်ခံအကြောင်းရင်းကလည်းရှိနေပါတယ်2015ခုနှစ်ဦးပိုင်းကကိုကတ်နယ်မြေမှာဥဖုံကြားရှင်ဦးဆောင်တဲ့ကိုကတ်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေတိုက်ပွဲအကြီးအကျယ်ဖြစ်ပွားပါတယ်နှစ်ဖက်သတင်းဖော်ပြချက်တွေအရအစိုးရတပ်ဖက်ကအသေးအပြောက်ထိခိုက်ကြဆုံးမှုများတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကဒုဖိုလ်ချုပ်ကြီးမြတ်ထွန်းဦးရဲ့သတင်းစာရှင်းလင်းပွဲမှာဥပုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့တွေဘက်ကနေ KIA ကချင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေကူညီပေးနေတယ်တိုက်ပွဲတွေမှာအော်ဟစ်အမိတ်ပေးနေတဲ့အတန်တွေကိုကြားရသလောက်အဲ့ဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပါဝင်နေတာထင်ရှားတယ်ဆိုပြီးဆွဆွဲပြောဆိုခဲ့ပါတယ်။ဒါရီမကအဲ့ဒီလိုကူညီအားပေးတဲ့ကိစ္စတာဝန်ယူကြရမယ်ဆိုပြီးကချင်ဝါနဲ့မိုင်းလာတပ်ဖွဲ့တွေစီရည်ညွှန်းပြီးတတိပေးစကားပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဝါတပ်ဖွဲ့ဘက်ကအစိုးရဘက်ကဆွဆွဲချက်မဟုတ်မှန်ကြောင်းငြင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစလို့လက်ရှိပြည်ရင်းစစ်နဲ့မြမနိုင်ငံရေးဖြစ်စဉ်တွေကနေအပြင်ထွက်ဘေးထွက်နေလို့မရဘူးဆိုတာဝါတက်ဖွဲ့ခေါင်းဆောင်တွေသဘောပေါက်သွားတာဖြစ်နိုင်ပါတယ်။ဒါကြောင့်အစည်းအဝေးဦးစီးကျင်းပရုံမကနောက်အခုလိုအစည်းအဝေးတွေဆက်ပြီးကျင်းပအောင်မယ်။ဝါတွေဥဆောင်ပြီးတိုင်းသားလက်နက်ကင်အားလုံးပါတဲ့ကိုယ်စားလှယ်အဖွဲ့တစ်ခုဖွဲ့မယ်ဆိုတဲ့အခြေအနေရောက်လာတာဖြစ်ပါတယ
်။ဝါအဖွဲ့ခုလိုမြမနိုင်ငံရေးတဲ့ပါဝင်လာတာကောင်းတဲ့အချက်လို့ကောက်ချက်ချနိုင်ပါတယ်။ဝါနယ်ပြည်ထနာဟာရုရှားနဲ့ယူကရိန်းလိုဖြစ်သွားနိုင်တယ်မြန်မာအချုပ်ချာအာဏာထိပါနိုင်ခြင်းရှိတယ်ဆိုတော့ထင်မြင်ယူဆချက်တွေကိုလည်းမေးမိန်သွားစေမှာဖြစ်ပါတယ်အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာကိုတိုင်းသားတွေအနေနဲ့ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုထဲကနေခွဲထွက်မှာမဟုတ်ပဲအတူတကွစုပေါင်းနေထိုင်ကြမယ်ဆိုတာကိုကတိပေးထားသလိုအစည်းအဝေးနောက်ပိုင်းမှာလည်းဝါပြောခွင့်ရဥအောင်မြတ်ကတတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်ချုပ်ဆိုပြီးနောက်ပိုင်းပေါ်ပေါက်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဝါအဖွဲ့ကပါဝင်မယ်ဆိုပြီးပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်ဒါဟာမြမအချုပ်ချာအာဏာအတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ပါနောက်ထပ်ကောင်းမွန်တဲ့အလားအလာတစ်ခုကတော့ဝါအပါဝင်တိုင်းသားတွေအနေနဲ့လက်ရှိအစိုးရကဥဆောင်ကောင်းထဲပေါ်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးကိုအရင်လုပ်ပြီးမှနိုင်ငံရေးဆွေးနွေးပွဲတွေစဆိုတဲ့လုပ်ငန်းစဉ်ကိုထောက်ခံအတည်ပြုပေးလိုက်တာပဲဖြစ်ပါတယ်ဒါကြောင့်အစိုးရနဲ့လက်နက်ကိုင်တိုင်းသားကိုယ်စားလှယ်အဖွဲ့ NCCD ကသွားနေတဲ့အပြစ်ရစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းဆွေးနွေးမှုဆက်ပြီးလမ်းပွင့်နေဦးမှာဖြစ်ပါတယ်
ဒါပေမဲ့လည်းတတိုင်းပြည်လုံးအပြစ်ရဲ့စာချုပ်ချုပ်ဆိုရမယ်ဆိုရင်ဟိုအဖွဲ့မပါနဲ့ဒီအဖွဲ့ချန်ထားဆိုတာမျိုးကိုတော့လက်မခံနိုင်ဘူးအပြစ်မရက်ထားတဲ့လက်နက်ကိုင်အဖွဲ့တွေပါတန်းတူရည်တူပါဝင်တဲ့လို့တော့ခက်ပြက်ပြက်တုံ့ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးကိုကန့်ကချင်းတအောင်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တာရပ်ပါစစ်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်တာတွေရပ်ပါဆိုပြီးလဲတောင်းဆိုထားပါတယ်စီဝေးထုတ်ပြန်ချက်ထက်ကအရေးပါတဲ့အချက်တစ်ချက်ကတော့အစိုးရဘက်ကို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့ဒီမိုကရေစီအရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးအာမခံချက်အပြည့်အဝရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့တညီတညွတ်ထဲတောင်းဆိုလိုက်တာပါသ တမရဦးသိန်းစိန်အစိုးရနဲ့လွှတ်တော်ဘက်ကတော့ကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်တည်ထောင်စုဆိုတာတွေကိုစကလုံးအရလက်ခံထားပြီးဖြစ်ပေမဲ့ဖွဲ့စည်းပုံပြင်ပေးရမယ့်ကိစ္စကိုတော့နိုင်ငံရေးဆွေးနွေးပွဲကြီးတွေအောင်မြင်ပြီးမြောက်သဘောတူညီချက်ရမှအဲ့ဒီသဘောတူညီချက်အတိုင်းပြင်ပိုးဆိုပြီးပြောဆိုထားပါတယ်။တိုင်းသားတွေရဲ့တောင်းဆိုချက်မှာဖွဲ့စည်းပုံကိုဘယ်အချိန်ပြင်ပေးရမယ်ဆိုတဲ့သတ်မှတ်ချက်မပါပေမဲ့လွှတ်တော်နဲ့အစိုးရဘက်ကအခုလိုပဲအချိန်စွဲနေမယ်ဆိုရင်တော့အပြစ်ရဲ့စာချုပ်လက်မှတ်ထိုးနိုင်ရေးငြိမ်းချမ်းရေးအကောင်အထည်ဖော်နိုင်ရေးကိစ္စတွေမှာအခက်အခဲတွေကြုံတွေ့လာရနိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ပန်ဆန်းထိပ်သည့်အစည်းအဝေးကတော့လက်နက်ကင်တိုင်းသားခေါင်းဆောင်တွေအနေနဲ့သူတို့ညီညွတ်ညွတ်ရှိနေတဲ့အကြောင်းပြသလိုက်တယ်လို့အစိုးရနဲ့တပ်မတော်ဘက်ကလည်းအပြစ်ရရေးငြိမ်းချမ်းရေးတည်ဆောက်ရေးအတွက်လက်တွေ့လောက်ကင်ပြသကြပါလို့တောင်းဆိုလိုက်တဲ့ပွဲလည်းဖြစ်ခဲ့ပါတယ်။ဒါတင်မကဝါခေါင်းဆောင်တွေဟာသူတို့လိုလားနေတဲ့ပြည်နယ်အဆင့်တန်းရရှိရေးတိုင်းသားခေါင်းဆောင်တွေထောက်ခံလာအောင်စီယုံပြောဆိုခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။ဒီအစည်းအဝေးရလဒ်တွေဟာအစိုးရနဲ့တပ်မတော်အပေါ်ဖိအားတွေဖြစ်ပေါ်လာစေနိုင်ပေမဲ့မြမအချုပ်ချာအာဏာပိုင်ဆိုးမှုမြမညီညာရင်အတွက်ကတော့ကောင်းတဲ့ရလဒ်တွေထွက်ပေါ်ခဲ့ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတင်ဆက်မဲ့တက်ကြီးစကားအစီအစဉ်မှာတော့နိုင်ငံတကာ၃ဘာသာစကားနဲ့မိခင်ဘာသာစကားကြားမတူတဲ့သဘောထားအမြင်တွေနဲ့ပတ်သက်ပြီးတော့အမှုပညာရှင်ဆရာဦးဝင်းဖေကကိုရစ်ဖြစ်ရတခုကိုပြောပြမှာပါရှင်။
တော်ရှင်များခင်ဗျာလွန်ခဲ့တဲ့နှစ်လောက်ကဝင်းဖေဟာနယူးယောက်မြို့က Grand Central Station မှာလူတယောက်ကိုစောင့်ရင်ထိုင်းနေပါလေခဏနေတော့အာရှတိုက်သူပဲမဲ့အတော်ခင့်မိတဲ့ American Award စားကိုဝတ်ဆင်ထားသူတယောက်ဝင်းဖေအနီးကိုရောက်လာပြီးတော့ဘေးကလွတ်နေတဲ့နေရာမှာထိုင်ခွင့်ပေးဖို့အင်္ဂလိပ်လိုခွင့်တောင်းရင်ဝင်းထိုင်ပါလေအင်္ဂလိပ်စကားကိုအတော်ကလေးကြွညွန်းကျင်ကျင်ပြောနိုင်ပါလေဝင်းဖေကတော့သူ့ကိုကမ္ဘောဒီးယားသူတယောက်လို့ထင်လိုက်ပါတယ်။သူကလည်းဝင်းဖေကိုဗီယက်နမ်တယောက်လို့တထစ်ချယုံကြည်ထားပုံရပါတယ်။ဝင်းဖေပြောတဲ့အင်္ဂလိပ်စကားဟာဗီယက်နမ်အများစုပြောတဲ့လေသာနဲ့မတူဘူးလို့ပြောပါတယ်။ဝင်းဖေကလည်းဘာမှရှင်းပြမနေတော့ပါဘူး။အဲ့ဒီအမျိုးသမီးဟာတော်ကလေးမကြင်မနက်ဖြစ်လာဟန်ရှိပါတယ်။သူ့ကြိုးတိုင်းအိတ်သေးကတစုံတရာကိုရှာရင်စိတ်တူနေပါလေ။အင်္ဂလိပ်လိုဆက်ပြီးတော့မြည်တွန်းတောက်တီးနေပါလေခဏနေတော့မှသူ့စိတ်အတော်လေးပြန်ငြိမ်သွားပုံရပါတယ်သူ့ကိုခွင်းလို့ပါတဲ့သူဟာအလုပ်တစ်ခုအတွက်အင်တာဗျူးဖြေရာကအပယ်ခံရတဲ့အတွက်စိတ်တူနေမိပါတယ်လို့အင်္ဂလိပ်လိုပဲပြောပါတယ်ဝင်းဖေကလည်းသင့်တယ်လို့အင်္ဂလိပ်လိုပဲပြန်ပြောနေရပါတယ်သူအလုပ်သွားလျှောက်တဲ့ကုမ္ပဏီဟာအတော်သားနာကြောင့်သူ့ကိုမန်နေဂျာကိုတိုင်ကအင်တာဗျူးလုပ်တာဖြစ်ကြောင်းသူဟာစီးရင်ငိုင်ပညာကိုမဟာဝိဇ္ဇာတန်းအောင်ထားပြီးဖြစ်ကြောင်းသူ့အရေးချင်းကိုအလုပ်ရှင်မန်နေဂျာကအလွန်ကြေနပ်တယ်လို့ပြောပြီးတော့ဝန်သားအားရနဲ့ကုမ္ပဏီမှာရှိနေပြီဖြစ်တဲ့စီးရင်စစ်အမျိုးသမီးလေးတယောက်နဲ့ချက်ချင်းမိတ်ဆက်ပေးတဲ့အကြောင်းအဲ့ဒီမိန်းကလေးရဲ့စီးရင်စစ်အရေးချင်းကသူ့ရဲ့နှိမ့်ကြကြောင်းဒါပေမဲ့သူဟာမြန်မာမကလေးဖြစ်နေတာကိုသိတဲ့အတွက်မန်နေဂျာကြီးကိုခွင့်တောင်းပြီးတော့မြန်မာလိုအားရပါရပြောဆိုနှုတ်ဆက်တဲ့အကြောင်းသူကတော့အဲ့ဒီမိန်းကလေးကိုအင်္ဂလိပ်လိုပဲပြောကြောင်းအဲ့ဒီမှာတယောက်ကမြန်မာလိုတယောက်ကအင်္ဂလိပ်လိုဖြစ်နေကြကြောင်းခဏနေတော့မန်နေဂျာကြီးကလက်ရှိစီးရင်ဂိုင်ဝန်ထမ်းကလေးကိုပြန်လွှတ်လိုက်ပြီးတော့သူ့ကိုအင်တာဗျူးဆက်လုပ်ကြောင်းတွေပြောပါတယ်သူကဝင်းဖေကိုအလွန်သွက်သွက်လက်လက်နဲ့အင်္ဂလိပ်လိုပြောပါတယ်ဝင်းဖေကိုလည်းဗီယက်နမ်တယောက်လိုဆက်ပြီးထင်းနေပါတယ်ဝင်းဖေကလည်းသူပြောချင်တာတွေကိုပွင့်ပွင့်လင်းလင်းပြောနိုင်အောင်မြန်မာဖြစ်ကြောင်းရှင်းမပြပဲနေလိုက်ပါလေအဲ့ဒီအမျိုးသမီးကသူ့အင်တာဗျူးအကြောင်းဆက်ပြောပါလေမန်နေဂျာကြီးကသူတို့မြန်မာချင်းတွေ့ပြီးတာကိုဘာပြုလို့မြန်မာလူမပြောတာလဲလို့မေးပါတယ်သူကလည်းသူ့အနေနဲ့မြန်မာပြည်ကိုပြန်ဖို့လဲမရှိတော့ကြောင်းသူ့အနေနဲ့ International Language အင်္ဂလိပ်လိုပြောတတ်နေပြီပဲကမ္ဘာမှာအလွန်အသုံးနည်းတဲ့မြန်မာစကားကိုဘာပြုလို့ပြောနေတော့မလဲမေးလိုက်တော့မယ်လို့ဖြေခဲ့တဲ့အကြောင်းအဲ့ဒီမှာတင်မန်နေဂျာကြီးကသူ့ကိုအလုံးမခံမဲ sorry လို့ပြောလွှတ်လိုက်ကြောင်းမတရားကြောင်းအဓိပ္ပာယ်မရှိကြောင်းမကြည်မနက်နဲ့အများကြီးပြောပါတယ်ဝင်းဖေးကလည်းအင်္ဂလိပ်လိုဆက်ပြောပါတယ် အဲ့ဒီမိန်းကလေးအနေနဲ့မြန်မာချင်းတွေ့တဲ့အခါမြန်မာလိုမပြောတာကိုမန်နေဂျာကြီးကမနစ်သက်တာဖြစ်လိမ့်မယ်လို့ပြောပါတယ်ဒီတော့အဲ့ဒီမိန်းကလေးကဘာဆိုင်လို့လဲတဲ့အလုတ်ကရာနှုန်းပြည့်အင်္ဂလိပ်လိုပြောရမှာလေတဲ့အလုတ်မှာတာဝန်ကြီးအောင်လုပ်နိုင်ရင်ပြီးတာပဲမဟုတ်လားတဲ့ဝင်းပြမားသလားမှန်သလားတော့မပြောတတ်ပါဘူးအဲ့ဒီမိန်းကလေးကိုရုတ်တရက်ပြောလိုက်မိပါတယ်ဝင်းပြဟာမြန်မာတယောက်ပါလို့ပြည်ပသားသားကြီးပြောလိုက်မိပါတယ်ဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းပြပါ
တကြီးစကားအစီအစဉ်ကိုအမှုပညာရှင်ဆရာဦးဝင်းဖေတင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်။တရင်ချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကနေပြောပြမှာပါရှင
်။လူခွင့်ရေးချန်ပီယံလို့ကိုကိုကိုတတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂကဒီကနေ့တင်းနှင်းလာနေမှာပြန်လည်သုံးသပ်ဖို့ရှိနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနင်္ဂနွေနေ့အပေါ်လင်းနေတဲ့ချိန်ပြုတ်လုတဲ့ Universal Periodic Review နိုင်ငံအလိုက်လူခွင့်ရေးအခြေအနေကိုပုံမှန်သုံးသပ်မှုကိုအမေရိကန်ပြည်ထောင်စုအနေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကမ္ဘာအနှံ့ကအကြမ်းဖက်ခြိမ်းခြောက်မှုတွေဟာအဆင့်အစ်တစ်ခုကိုရောက်လာနေပြီးလို့သုံးသပ်ချက်အရအစွန်းရောက်အစ္စလာမ်တွေဟာသူတို့ရဲ့ရွေချက်တွေအထမြောက်ဖို့အတွက်တကူတော်တိုက်ခိုက်သမားတွေကိုအောင်းအောင်းမြင်းမြင်းတွေးဆောင်စည်းရုံးနိုင်နေပြီလို့အမေရိကန်ပြည်ထောင်စုအမြင့်မြေလုံခြုံရေးဝန်ကြီးဂျေးဂျွန်ဆန်ကတင်းငွေတွေနေ့မှာသတိပေးပြောဆိုလိုက်ပါတယ်။ IS စစ်သွေးကြောအုပ်စုတွေရဲ့လုံဆောင်ချက်တွေဟာအရှိအလေပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေသာမကအဲ့ဒီနောက်ွယ်အထိပြန့်နှံ့နေပြီလို့ဝန်ကြီးဂျွန်ဆန်က ABC သတင်းဌာနနဲ့ပြုလုပ်တဲ့တွေးဆောင်မေးမြန်းကမှပြောဆိုလိုက်တာပါ။အချင်းခါမုတ်ထူးခြားတဲ့ဆောင်းရသည့်နေမုန်တိုင်းနဲ့နှွေဥရသည့်မုန်တိုင်းတွေတင်းငွေတွေကတပြိုင်တည်းဖြစ်ပေါ်ခဲ့တဲ့တန်းကိုအမေရိကန်ပြည်ထောင်စုတောင်ဒကိုတာပြည်နယ်ကဒေသခံတွေအသီးသီးခန်းစားနေကြရပါတယ်။ပြည်နယ်ရဲ့အရှေ့ပိုင်းဒဲလ်မွန်မြို့မှာတင်းငွေတွေအစောပိုင်းကလေဆင်နှာမောင်းတိုက်ခတ်သွားတဲ့အတွက်အိမ်နဲ့တခြားအဆောက်အဦတွေပျက်စီးပြီးတော့လူ3ဦးထိခဲ့ဒဏ်ရာရတာပါတယ်။ပြည်နယ်ရဲ့တခြားဆန့်ကျင်ဘက်အခြားမှာတော့လေဆင်နှာမောင်းမဟုတ်တဲ့နေမုန်တိုင်းကျခဲ့ပါတယ်။နေမုန်တိုင်းကျမဲ့အရေးပေါ်သတိပေးချက်ဒီပြည်နယ်အနောက်ဘက်ခြမ်းမှာတင်းငွေနေကထုတ်ပြန်ထားရပြီးနေမကူးခင်နှင်းတုနှစ်ပေနှိပါကြမယ်လို့ခန့်မှန်းထားပါတယ်။ယမင်နိုင်ငံမှာလူသားချင်းစာနာမှုလုပ်ငန်းတွေလှုပ်ဆောင်နိုင်ရေးအတွက် Saudi Arabia နိုင်ငံကအဆိုပြုထားတဲ့9ရက်ကြာအပြစ်ခတ်ရက်စဲသဘောတူညီချက်ကို Houthi သဘောအဖွဲ့ကလက်ခံလိုက်ပါတယ်။အဲ့ဒီအပြစ်ခတ်ရက်စဲသဘောတူညီချက်ဟာအင်္ဂါနေ့မှာစတင်အကျုံးဝင်မှာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကုစော်ဝင်းလိုင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။သွားရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.